Welcome to the Voice of America in Burmese.
မနက်ခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံရ2022ခုနှစ်ဇွန်လ14ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းဒိုမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မဒင်ဂီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကစောမိုးကျော်ပါခင်ဗျာသတင်းတွေကိုကိုညာဝဲအောင်နဲ့အတူပြောပြသွားမှာပါဒီကနေ့နောက်တော့ဆင်ရမယ့်သတင်းတွေမှာဆိုလို့ရှိရင်ယူကရိန်းရှေ့ဘက်ကထံကစီဗီရိုဒွန်းညမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်မြန်မာနိုင်ငံမှာပဋိပက္ခတွေပြင်းထန်နေပြီးလူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေကြုံနေရတဲ့အကြောင်းကုလသမဂ္ဂဒင်းအိမ်မှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟီဇာကဒီကနေ့ပြောဆိုလိုက်ပါတယ်ရင်းကြလူမွေးကောင်းဆောင်မိုဟစ်ကူလာအသက်ခံမှုနဲ့ပတ်သက်ပြီးတမ်းရရှိသူ29ကိုဘင်္ဂလားဒေ့ရှ်တရားရုံးမှာဆွဲချက်တင်လိုက်ပါတယ်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာဆင်အနာတိတ်မှုအရင်ခံတဲ့ပြဿနာတွေအရေးကုလသမဂ္ဂအထွေထွေညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတင်းနှင်းလာနေမှာအလို့သဘောတင်ပြဆွေးနွေးပါတယ်
။ Today 14.4 million people or one quarter.of the entire population of Myanmar urgently
မကြာခင်မှာနားဆင်ကြရပါမယ်ရှင်တိုင်းရင်းသားဒေသတချို့ကတိုက်ပွဲတွေအခြေအနေစားစီကတော့ဈေးတက်ပြီးရင်တက်လာတဲ့အကြောင်းကလေးလူသားအခြေအနေဆိုင်ရာသတင်းဆောင်မတွေကိုဒီမနက်ခင်းမှာနားဆင်ကြရဖို့ရှိပါတယ်ဒီနောက်မှာတော့သတင်းတောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာတိုးကိုလည်းဇက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုညာဝင်းအောင်တို့တင်ပြပေးကြပါအောင်ရှင်
တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းအရှေ့ဘက်ကစီဗီရိုဒွန်းညက်မှာရုရှားတပ်တွေကမြို့ရဲ့အလယ်ပိုင်းကိုဥတီတိုက်ခိုက်နေပြီးယာနဲ့ချီတဲ့အရသားနဲ့ယူကရိန်းစစ်သားတွေခေါောင်းနေတဲ့ဓာတုဆက်ယုံကိုလက်နက်ကြီးတွေနဲ့ရုရှားတပ်တွေကအပြင်းထန်တိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားတပ်တွေကမြို့ရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားပြီးမြို့အလယ်ပိုင်းကယူကရိန်းတပ်တွေကိုတိုက်ထုတ်နိုင်ဖို့ကြိုးပမ်းနေပါတယ်။ဒါ့အပြင်အရသားတွေခေါောင်းနေတဲ့အဇော့ဓာတုဆက်ယုံကြီးကိုလက်နက်ကြီးတွေနဲ့အပြင်းအထန်ပစ်ခတ်နေတယ်လို့ဒေသဆိုင်ရာယူကရိန်းအုပ်ချုပ်ရေးမှူးဆဟရီဟိုင်ဒါကတင်းလာနေတော့က Telegram ကနေတဆင့်ပြောကြားခဲ့ပါတယ်ဓာတုဆဲုံထဲမှာအရသား900လောက်ကျန်ရှိနေပြီးယူကရိန်းစစ်တပ်ကဘေးလွတ်ရာကိုခေါ်ထုတ်နိုင်မှုကြိုးပမ်းနေပါတယ်ရုရှားကတော့မြို့ဝင်တရားတွေအကုန်အဖျက်ဆီးခံထားရတယ်လို့ပြောဆိုပါတယ်ဒါပေမဲ့ယူကရိန်းကတော့မြို့အပြင်ကိုထွက်လို့ရတဲ့လမ်းတွေရှိနေသေးတယ်လို့ဆိုပါတယ်သမရဇာလင်စကီရဲ့အကြံပေးမိခဲယိုပတလရကတော့ဒီစစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်ယူကရိန်းအနေနဲ့ဟောင်ဝေဇာအမြောက်အလက်တထောင်တင်ကားအစင်900နဲ့ရော့ကက်လက်နက်အစင်300လောက်ပါအပါဝင်စစ်လက်နက်ပစ္စည်းတွေလိုအပ်တယ်လို့သူ့ရဲ့ Twitter စာမျက်နှာမှာတင်းလာနေတော့ကဖော်ပြထားပါတယ်ခင်ဗျာ
။ကွာတာမန်ကိုအချင်းစကန်မှာ15နှစ်ကြာကြာဖမ်းဆီးထိန်းသိမ်းခံရတဲ့အီရတ်အမျိုးသားတအူးကဆရာဇဘုံမှုနဲ့ပတ်သက်လို့ဝန်ခံထွက်ဆိုလိုက်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တပ်ဖွဲ့ဝင်တွေကိုရောအရသားတွေကိုပါတိုက်ခတ်ရမှာသူပါဝင်လွတ်ဆောင်ခဲ့တာတွေအတွက်ဆိုပြီးသူ့ကိုဆစ်ရဇဝမှုနဲ့တရားစွဲဆိုထားပါပါ။အီရတ်အမျိုးသားဟာဒီအယ်အီရာကီကဂျူဘာနိုင်ငံမှာရှိတဲ့အမေရိကန်စစ်စခန်းကစစ်ကော်မရှင်ရှေ့မောက်အခုလိုဝန်ခံထွက်ဆိုလိုက်တာကနှစ်ပေါင်းများစွာကြန့်ကြာနေတဲ့ဂွာတာနမိုတရားရုံးနဲ့အချင်းစခန်းပိတ်သိမ်းရေးလုပ်ငန်းစဉ်တွေအတွက်အတော်ကိုအထောက်အကူဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဟာဒီအီရာကီရဲ့အမှုဟာတရားဥပဒေကြောင်းအရရောလုံထုံးလုံနည်းအရစိန်ခေါ်မှုတွေရှိခဲ့တာကြောင့်နှစ်ပေါင်းအတော်ကြာခဲ့ပြီးခစီယိုထိခိုက်ယိုယွင်းလာတဲ့ဝေဒနာကြောင့်ကိုတချမ်းတည်တဲ့အထိဖြစ်လာရပါတယ်။အသက်60ရှိပြီဖြစ်တဲ့သူကအခုလိုမျိုးဝန်ခံလိုက်တဲ့အတွက်ပြစ်ဒဏ်ချမှတ်တဲ့အခါရှော့ပေါ်တက်တာခွင့်ရမှာဖြစ်ပါတယ်။သူ့ပေါ်ဆွဲဆိုထားတဲ့အမှု5ခုထဲက4ခုကိုသူကဝန်ခံလိုက်တာပါ။ထောင်ဒဏ်တစ်သက်ကြာခံနေရတဲ့အဲဟာဒီအယ်အီရာကီကိုတော့သူ့ကျမ်းမာရေးအခြေအနေအရရောသူ့ရဲ့ဝန်ခံထွက်ဆိုမှုအတွက်ကြောက်ပါဂွာတာနာမိုအချင်းစခန်းကနေလှုပ်ပေးပြီးတတိယနိုင်ငံတစ်ခုကိုပို့ပေးလိမ့်မယ်လို့မျှော်လင့်ရပါတယ်အဲ့ဒီဂွာတာနာမိုအချင်းစခန်းမှာအခုချိန်ထိဖမ်းဆီးခံရသူ38ဦးရှိပါတယ်ခင်ဗျာ
ဣသရေလနိုင်ငံသားတွေအနေနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကိုမသွားကြဖို့နဲ့ရောက်ပြီးနေလို့ရှိရင်လည်းပြန်လာကြဖို့တနင်္လာနေ့မှာဣသရေလအစိုးရကထပ်မံတတိပေးလိုက်ပါတယ်အီရန်နိုင်ငံကနေဣသရေလခီးသွားတွေကိုတပ်ဖြတ်မှာဒါမှမဟုတ်ဖမ်းဆီးမှာကိုစိုးရိမ်ရတဲ့အတွက် အခုလိုသတိပေးရတာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောဆိုပါရယ်မေလာ30ရက်နေ့တုန်းကလည်းတကြိမ်သတိပေးခဲ့ပြီးအခုတမန်သတိပေးလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ရသက်တပ်ပတ်တွေအတွင်းအစ္စရေးနိုင်ငံသားတွေရဲ့အသက်ကိုအစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေကကယ်တင်နိုင်ခဲ့တဲ့အကြောင်းနဲ့အခုညီပေးခဲ့တဲ့တူရကီနိုင်ငံကိုလည်းကျေးဇူးတင်ကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးကပြောဆိုပါရယ်ဘယ်လိုဖြစ်ခဲ့တယ်ဆိုတာကိုတော့သူကအသေးစိတ်ပြောဆိုခဲ့ခြင်းမရှိပါဘူးဒါပေမဲ့လည်းအစ္စရေးလုံခြုံရေးတာဝန်ရှိသူတူကတော့တူရကီအစိုးရအနေနဲ့တန်တရားရှိတဲ့အီရန်တော်လှန်ရေးတပ်ဖွဲ့ဝင်တချို့ကိုဖမ်းဆီးခဲ့တယ်လို့ပြောဆိုပါရတယ်။အီရန်အစိုးရကတော့မလ22ရက်နေ့ကအသက်ခံလိုက်ရတဲ့အီရန်တော်လှန်ရေးတပ်ဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဆာဆန်စီကိုတိုင်အတွက်လက်စားချေမယ်လို့ပြောဆိုထားပါတယ်။ဒီလောက်ချန်တပ်ဖြတ်မှုနဲ့ပတ်သက်ပြီးအစ္စရေးကတော့တာဝန်ခံတာမျိုးဒါမှမဟုတ်ငင်းပယ်တာမျိုးပြုလုပ်ထားခြင်းမရှိပါဘူးခင်ဗျာ။
ရာဇီနိုင်ငံရဲ့အမေဇောမြေစင်းတတော်တဲ့တပတ်ကျော်ကြာပျောက်ဆုံးနေတဲ့ပြည်တွင်သတင်းတော်ဒွန်ဖီလစ်နဲ့ဘရာဇီးဌာနေတိုင်းရင်းသားကြီးဟာကျွမ်းကျင်သူဘရူနိုပယ်ရီလာရုရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့သတင်းတော်ဖီလစ်ရဲ့ဇနီးကိုကိုကပြီး G1 သတင်းဌာနကတင်းလာနေမှာရေးပါတယ်ရှာဖွေကယ်ဆယ်ရေးအဖွဲ့ကအမေဇောတော်ရဲကချောင်းလက်တဲ့တစ်ခုနားမှာသူ့ရဲ့ပစ္စည်းတချို့ကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ဘရာဇီးရဲ့တပ်ဖွဲ့ကတင်းငွေနေမှာပြောပါတယ်အဲ့ဒီဒီစီးတွေထဲမှာဌာနေတိုင်းရင်းသားရေးကျွမ်းကျင်သူပယ်ရီလာရဲ့စံမာရီအာမဂန်ကပြားနဲ့သတင်းနောက်ရဲ့အဝတ်အိတ်နဲ့သူတို့နှစ်ဦးစလုံးရဲ့ဖက်နှက်တွေကိုတွေ့ရှိရတာပါသူတို့ရဲ့ရုပ်လောင်းတွေတွေ့ရှိတယ်ဆိုတာကိုတော့အာနာပိုင်းဒီဘက်ကအတီးပြုချက်မပေးသေးဘူးလို့ G1 သတင်းကရေးပါတယ်သတင်းနောက်ဖိလစ်ပ်စ်ရဲ့ဌာနေတိုင်းရင်းသားရေးကျွမ်းကျင်သူတို့ဟာဇွန်လ9ရက်နေ့ကမြေကြောင်းတစ်လျှောက်စုံစမ်းသွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်သူတို့ကဦးဟာပီရူးနဲ့ကိုလံဘီယာနယ်စပ်နားဝေးလံခေါင်ဖျားတဲ့ဒေသမှာရှိတဲ့တော်ရင်လူသားတွေနဲ့ပတ်သက်ပြီးတည်င်းရယူဖို့အဲ့ဒီဒေသကိုခရီးထွက်ခဲ့ကြတာပါဒီတော့ကြီးထဲမှာတရားမဝင်တစ်ခိုးထုတ်မှုတတုတူးဖော်မှုနဲ့တရားမဝင်အမဲလိုက်တာတွေရှိသလိုမူရင်မောင်ခူဂိုင်းတွေလှုပ်ရှားနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ
အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.33 MHz 5.40kHz 14.33 MHz 5.51kHz 58.9 MHz 5.90kHz 5.95MHz နဲ့5.190kHz 15.95MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်မျက်နှာအသစ်တွေပေါ်ထွက်လာပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတဲတစ်ခုကိုရင်ဆိုင်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကတင်းလာနေတော့ငါကုလသမဂ္ဂအထွေထွေညီလာခံကိုဗီဒီယိုအနေနဲ့သင်ပြောကြားရမှာထပ်သွင်းပြောဆိုခဲ့ပါတယ
် While conflict has plagued Myanmar's border states for decades the political
ဟိုရင်ဆယ်စုနှစ်ပေါင်းများစွာကတည်းကနေဆက်ပြည်နယ်တွေမှာပဋိပက္ခတွေဖြစ်ပွားနေရကနေ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့စတင်ခဲ့တဲ့ပဋိပက္ခကကြောင့်အရင်ကငြိမ်းချမ်းနေခဲ့တဲ့နေရာတွေမှာပါစစ်မျက်နှာအသစ်တွေပေါ်ထွက်လာခဲ့တယ်လို့နိုလင်းဟိဇာကပြောဆိုသွားတာပါမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာပုံမှန်နဲ့ဆိုင်ပြီးချက်ပြန့်လာတယ်လို့လည်းသူကပြောဆိုပါတယ်ရဝင်စာဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဒုက္ခသည်ပြဿနာကိုအကြီးအမားဆုံးရင်ဆိုင်နေရတဲ့တိုင်းပြည်ဖြစ်တယ်လို့လည်းဆိုပါတယ်အခုအခါမှာပဋိပက္ခတွေကြောင့်ပြည်တွင်းအိုးမဲ့ဂိမ်းမဲ့အိုးရင်စွန့်ခထပြေးရသူပေါင်းဟာတသန်းလောက်ရှိလာနေပြီလို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလူဦးရေ14သန်းကျော်ဟာအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ဒါအပြင်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံမှာစီးပွားရေးကျန်းမာရေးပညာရေးဘဏ်ငွေကြေးဆိုင်ရာစတဲ့အစားအုပ်တွေပြိုလဲပြီးအစားအစာမလုံလောက်မှုအလုပ်ကံရှာပေါင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အပြင်ရာဇဝတ်မှုတွေလည်းတိုးလာနေတယ်လို့မြန်မာနိုင်ငံရဲ့အခြေအနေကိုတင်ပြရမှာအတွင်းအမှုကျိုးရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကထပ်သွင်းပြောဆိုခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နေဆက်ကုရုပလောင်ရေညာဒုက္ခသည်စခန်းမှာ2022ခုစက်တင်ဘာလတည်းတနက်နေ့အပြစ်ခံရလို့တေဆုံသွားတဲ့ပရာဟိတခေါင်းဆောင်မိုဟစ်ဦးလာကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အနည်းဆုံးရေညာ29ဦးကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတရားစွဲဆိုလိုက်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်မိုဟစ်ဦးလာကိုတပ်သွားသူတွေဟာအာဆာလို့ခေါ်တဲ့အာရဂန်ရေညာကယ်တင်ရေးတပ်ကအဖွဲ့ဝင်တွေဖြစ်တယ်လို့မိသားစုတွေကစွပ်စွဲထားပါတယ်တနင်္လာရှိသူရိညာ25ဦးနဲ့ပတ်သက်လို့ရဲရဲအစုံစမ်းစစ်ဆေးမှုတွေတီးစီးသွားပြီးမို့သူတို့ကိုရဲကတရားစွဲဆိုလိုက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရှေ့နေ LM ကတင်းလာနေမှာ AFP ကိုပြောပါတယ်အဆိုပါရိညာ29ဦးထဲမှာ15ဦးကိုသာရဲကဖမ်းမိထားပြီး 14ဦးကတော့တင်းရှောင်နေဆဲဖြစ်ပါတယ်။ဖန်စီတာသူတွေတဲက4ဦးကတော့မိုဟစ်ဦးလာကိုလုတ်ကြံရမှာသူတို့ပါဝင်တဲ့ကဏ္ဍနဲ့ပတ်သက်လို့ဖြောင်းချက်ပေးကြတယ်လို့ရှေ့နေကပြောပါတယ်။ဒီလူသတ်မှုမှာအာစာအဖွဲ့ကတာဝန်ရှိတယ်လို့ရဲကအတိအကျဖော်ထုတ်နိုင်တာမျိုးမရှိသေးပေမဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့မဲ့အစီအစဉ်ကိုစန့်ကျင်ကြသူတွေကမိုဟစ်ဦးလာကိုတတ်ခဲ့တာလို့ဘင်္ဂလားဒေ့ရဲကပြောပါတယ်။အဲ့ဒီလူတွေတဲကတချို့ဟာအာစာအဖွဲ့ဝင်တွေဖြစ်တယ်လို့ရဲကဆိုပါတယ်။မိုဟစ်ဦးလာကိုတတ်တဲ့အမှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့အာစာအဖွဲ့ကညှင်းဆိုထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံမှာပြည်မှုတချို့နဲ့ပတ်သက်ပြီး mandatory death sentence မဖြစ်မနေသေးတဲ့စီရင်ရမယ်လို့ပြဋ္ဌာန်းထားတာကိုအဆုံးသတ်ဖို့မလေးရှားအစိုးရကကြေညာခဲ့တာကိုလူ့အခွင့်အရေးအဖွဲ့တွေကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီလိုလွတ်တော့ဒါပေမဲ့ဒီအဆိုကိုလွတ်တော့ကိုယ်စားလှယ်တွေကအတည်ပြုမလားမပြုဘူးလားဆိုတာကိုကတော့ဆက်ပြီးမေးခွန်းထုတ်เสียကြံနေသေးတယ်လို့ဆိုပါတယ်လက်ရှိကျင့်သုံးနေတဲ့မရိမှုနဲ့လူသားမှုအပါအဝင်ရာဇဝတ်မှုစက်တမှုကိုမဖြစ်မနေသေးတံပေးရမယ်လို့ဥပဒေပြုရေးအာဏာအရပြဋ္ဌာန်းထားတာကိုအဆုံးသတ်ပြီးတရားရုံးနေတဲ့ဆုံးဖြတ်ချက်အတိုင်းပြောင်းလဲဖို့အဆိုအရကကြေညာခဲ့တာဖြစ်ပါတယ်အခုလိုအဆိုပြုခဲ့တာအော်တောက်ကြနေတော့ကမလေးရှားအစိုးရကကြေညာခဲ့တာပါဒါပေမဲ့ဒီဥပဒေပြင်ဆင်မှုကိုလွတ်တော်ကနေအတည်ပြုပြဋ္ဌာန်းဖို့လိုအပ်နေပါသေးတယ်မလေးရှားခြေဆိုင်အရှဒေသဆိုင်ရာတည်တံစီရင်မှုစန့်ကျင်ကွန်ရက်အဖွဲ့ရဲ့တာဝန်ရှိသူကတော့ဒီတည်တံပေးမှုပြင်ဆင်မဲ့အကြောင်းကိုဝန်တာကြောင်းပြောပါတယ်ဒါပေမဲ့လည်းပြင်နိုင်မပြင်နိုင်တော့စောင့်ကြည့်အောင်မယ်လို့ဆိုပါတယ်ခင်ဗျာ
ဒီဘက်မှာမိမိဘာသာတင်းဆောင်နေခဲ့တဲ့တစ်ချိန်လုံးကပါကစ္စတန်စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးဟောင်းပဗက်မူရှရက်ဖ်ကိုနိုင်ငံ내ပြန်လာခွင့်ပြုဖို့အစီအစဉ်တွေလုပ်နေပြီလို့အစိုးရထိပ်ပိုင်းသတင်းရင်းမြစ်ကတနင်္လာနေ့မှာပြောပါတယ်အရက်ဆော်ဝါများ UAE နိုင်ငံဒူဘိုင်းစည်းရုံကနေလူနာတင်ဆောင်လို့ရတဲ့အထူးရဟတ်ယာဉ်နဲ့ပြန်လာမှာဖြစ်တယ်လို့သတင်းရင်းမြစ်က VOA ကိုပြောပါတယ်အသက်86နှစ်ရှိပြီဖြစ်တဲ့မူရှရက်ဖ်ကပါကစ္စတန်ကိုဘယ်နေ့ပြန်ရင်လေရောက်ရှိလာမယ်ဆိုတဲ့နေ့ရက်အတိအကျကိုတော့မသိရသေးပါဘူးတိုင်းပြည်တွေပြန်လာခွင့်ပြုမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပါကစ္စတန်ရဲ့ဩဇာအကြီးမားဆုံးစစ်တပ်ကအပြေအဝထောက်ခံမှုပေးထားတယ်လို့ဆိုပါတယ်။မူရှရက်ဖ်မိသားစုဝင်တွေတောက်ကြနေတုန်းက Twitter ကတဆင့်သတင်းထုတ်ပြန်ရမှာမူရှရက်ဖ်ဟာလွန်ခဲ့တဲ့3ရက်တွင်သူ့ယောဂဝေဒနာပိုဆိုးလာတယ်လို့ဖော်ပြထားပါတယ်။သူ့ကိုယ်ခန္ဓာတွင်မှရှိတဲ့အင်္ဂါတွေပစ္စည်းညှို့ယွင်းလာနေပြီးပြန်လည်ကောင်းမွန်ဖို့အခွင့်အလမ်းနည်းတယ်လို့လည်းဖော်ပြထားပါတယ်။ဒီလိုကျမကြီးအခြေအနေတွေကြောင့်သူ့ရဲ့အိမ်ပြန်ခီးအနှောက်အယှက်အဟန့်တားတွေရှိမှမဟုတ်ဘူးလို့ပါကစ္စတန်ကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။မကြာခင်မှာတော့မြန်မာနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေ၊ကုန်စည်နှုန်းနဲ့လုပ်သားဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးဆွေးနွေးပွဲအကြောင်းကိုကောက်နှုတ်တင်ပြမှာဖြစ်ပါတယ်။အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုလွတ်လပ်စွာအသုံးချခွင့်မရဘူးဆိုရင်တော့မြန်မာနိုင်ငံမှာအချမ်းဖတ်မှုတွေနဲ့မတည်ငြိမ်မှုတွေပိုပြီးကျပြန့်လာမယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတင်းနှလာနေမှာသတိပေးပါတယ်။အထူးကိုယ်စားလှယ်နိုလင်းဟေစာရဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတင်းနှလာနေကအလွတ်တဘောတင်ပြဆွေးနွေးပွဲကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလီဟေစာကမြန်မာအရေးနဲ့ပတ်သက်ပြီးတနင်္လာနေ့မှာကုလသမဂ္ဂအထွေထွေညီလာခံကိုအလွတ်သဘောတင်ပြပါတယ်မြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်ချက်တိမ့်ချတဲ့ရိုဟင်ဂျာဒုက္ခသည်အရေးအပြင်မြန်မာနိုင်ငံရဲ့အကျပ်တဲဖြည့်ရှင်းနိုင်မယ့်အခြေအနေတွေကိုအလေးထားတင်ပြပါတယ
် Today 14.4
ဒီကနေ့ဒီအချိန်မှာလူပေါင်း 14.4 သန်းမြန်မာလူထုရဲ့လေးပုံတစ်ပုံဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပါပြီလို့ Miss Hisa ကပြောသွားတာပါ။ဒါ့အပြင် Rohingya ဒုက္ခသည်အရေးကိုလည်းသူကအခုလိုထောက်ပြပါတယ်
။ In addition to almost 1 million Rohingya refugees
Bangladesh နိုင်ငံကစခန်းတွေမှာ Rohingya ဒုက္ခသည်တသန်းနီးပါးရှိနေပြီးသားအခြေအနေမှာဒေတာရင်းကိုတိမ့်နေချီပြီးနေဆက်ဖြတ်ကျော်ဝင်ရောက်ပြီးရိုဟင်ဂျာ 3,400 တို့ဟာဆိုရင်ပြီးခဲ့တဲ့10နှစ်တာအတွင်းရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာနေရစွန့်ခွာနေထိုင်နေကြရပါတယ်လို့သူမကပြောသွားတာပါကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပြီးခဲ့တဲ့6လတာအတွင်း မြန်မာလက်နက်ကိုင်တပ်ဖွဲ့တွေအပါအဝင်တခြားသောတပ်ဆိုင်သူတွေအာဆီယံပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့မြန်မာအချက်တဲဖြည့်ရှင်ရေးဆွေးနွေးခဲ့တဲ့မစ်ဟေဇာအနေနဲ့စစ်ကောင်စီနဲ့တော့ဆွေးနွေးခွင့်မရသေးပါဘူးစစ်ကောင်စီနဲ့ဆွေးနွေးခွင့်ရဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ
် The military continues its disproportionate use of force
စစ်တပ်ဟာအင်အားအလွန်အကျွံဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရသားတွေအပေါ်မှာအပြင်းအထန်တိုက်ခိုက်နေသလိုခုခံတိုက်ခိုက်သူတွေကိုလည်းတုံ့ပြန်ချေမှုန်းနေပြီးဝေဟင်ကနေဘုံကျဲတိုက်ခိုက်တာတွေကိုလည်းအသုံးပြုနေပါတယ်။အရက်ဖက်အဆောက်အုံတွေကြီးရွာတွေမိရှုဖျက်ဆီးခံရပြီးနိုင်ငံတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေလည်းတိုက်ခိုက်ခံရပါတယ်လို့မစ်ဟေဇာကပြောသွားတာပါ။အနာသိမ်းပြီးနောက်ကျုံရတဲ့နိုင်ငံရေးအချက်တဲပြည်လေရေးစစ်ကောင်စီကရွေးကောက်ပွဲတက်ချင်ပါမယ်လို့ကတိပြုထားပေမဲ့လည်းစစ်ကောင်စီကရွေးကောက်ပွဲကော်မရှင်အပေါ်မှာအယုံကြည်သိမ့်ရှိကြဘူးလို့လည်းသူမကထောက်ပြပါတယ
် Without an inclusive political
အလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုမျိုးနဲ့နိုင်ငံသားတွေရဲ့နိုင်ငံရေးအခွင့်အရေးကိုစိုးရိမ်မှုချင်းချောက်ခံရမှုမရှိဘဲအသုံးပြုနိုင်တဲ့အခြေအနေမျိုးမရှိဘူးဆိုရင်တော့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေနောက်ထပ်ပိုပြီးကြီးမားကျယ်ပြန့်လာမယ်လို့အထွေထွေညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုသွားတာဖြစ်ပါတယ်သူမအနေနဲ့တော့မြမအကြက်တဲ့ဖြည့်ရှင်းနိုင်ရဲ့အတွက်အဓိကစောင့်ရွက်သွားမယ့်ကိစ္စတွေကိုလည်းအခုလိုပြောပါတယ
် focusing on four areas humanitarian and protection needs
လူသားချင်းစာနာမှုနဲ့အကာအကွယ်လိုအပ်ချက်အရတားအုပ်ချုပ်ရေးကိုပြန်လည်ရောက်ရှိရေးထိရောက်ပြီးဒီမိုကရေစီနည်းကမ်းအုပ်ချုပ်မှုရိုဟင်ဂျာတွေအတွက်ရေရှည်ဖြည့်ရှင်းချက်စတဲ့ကိစ္စလေးခုကိုအဓိကစောင့်ရွက်မယ်လို့ပြောသွားတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်နိုလီဟေစာရဲ့အထွေထွေညီလာခံမှာအလို့သဘောတင်ပြချက်မှာတော့မြမသံမတ်ကြီးအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေအများအပြားတက်ရောက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့ရိုဟင်ဂျာဒုက္ခသည်အရေးကိုအထူးအလေးထားပြီးပြောပါတယ်
။ In the 17 months since the military coup derailed Myanmar's democracy.
စစ်တပ်အာဏာသိမ်းပြီး18လတာအစွန်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကလမ်းကြောင်းလဲသွားခဲ့ပါတယ်။မြန်မာလူမှုအပေါ်မှာစစ်တပ်ရဲ့ရရဆက်ဆက်ဖြိုခွင်းမှုတွေကိုတွေ့မြင်ခဲ့ရပြီးဖြစ်ပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးကိုတက်ရောက်တဲ့မြန်မာတမ္မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာစစ်တပ်ထံလက်နက်တွေမရောက်အောင်တားဆီးချဖို့ထပ်ပြီးတိုက်တွန်းသွားပါတယ်
။ Finally, I strongly urge the UN Security Council ASEAN our neighbors and you
ကုလသမဂ္ဂလူညွန်ရေးကောင်စီအာဆီယံကျွန်တော်တို့ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဒေတာတွင်းနဲ့ဒေတာအပြင်ကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာလူထုအလွန်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်ကြဖို့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနောက်ထပ်မဖြစ်အောင်ကာကွယ်ပေးကြဖို့တရားမဝင်စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေရေးကူညီပေးဖို့မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရသူတွေနဲ့ထိတွေ့ဆက်ဆံဖို့ဆိုးရွားပြင်းထန်လာတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီစီရင်နိုင်ရေးနိုင်ငံတကာရဲ့အကြံပေးမှုတွေကိုထောက်ခံကြဖို့စစ်ကောင်စီအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရင်းနဲ့စစ်ကောင်စီလက်နက်မရရှိရေးကာကွယ်ကြဖို့နောက်ဆုံးအချက်အနေနဲ့တောင်းဆိုလိုပါတယ်
မြန်မာနိုင်ငံရဲ့အချက်အလက်ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်တရားဥပဒေစိုးမိုးရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထွက်ပေါ်လာရေးနဲ့တရားဝင်အယက်သားအစိုးရပြန်လည်ချဉ်းသုံးရမှာဖြစ်ပြီးစစ်အုပ်ချုပ်မှုအဆုံးသတ်မှာရမယ်လို့တမ်မတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းသွားပါတယ်ရှင်။တစ်ဆက်ထဲမှာပဲနိုင်ငံတွင်းကတိုက်ပွဲတွေအခြေအနေကိုဆက်ပြီးတော့တင်ပြပေးလိုပါတယ်။ကရင်ပြည်နယ်ဘက်ကနဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်နဲ့ထိုင်းကပြေးပို့တဲ့သတင်းတွေကိုစုစည်းပြီးကိုညံဝင်းအောင်တင်ပြထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီတောင်ဘက်ဝေါ်လီမြို့အဝင်ကစစ်တပ်နဲ့ရဲပူးပေါင်းတပ်ဆွဲထားတဲ့ရဲစခန်းကို KNL ကရင်မျိုးသားလူမျိုးရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဇွန်လ13ရက်မနက်အစောပိုင်းမှာဝင်ရောက်စီးနင်းခဲ့ပြီးနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့KNU နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရူစောတော်နီကပြောပါတယ
်ဟုတ်ကဲ့အဲ့တော့အတန်းကြီးတော့ဥပမာဒီမနေ့ပိုင်းမှာတင်ဟိုတန်းတင်းနေတယ်ဝေါ်လီမှာလည်းဝင်စီးတာပါရဲစခန်းကအဲ့ဒီဟိုရင်းစံပေးကြတော့နေရာကြတယ်လို့ပြီးရခေါ်ရှင်ဖမ်းမိတာတော့၃ရက်ဖမ်းမိတယ်လို့ပြောတယ်
နှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဝေါ်လီရဲစခန်းထဲမှာ
ဖမ်းဆီးချုပ်နှောင်ထားတဲ့ CDM ရဲဝန်ထမ်း3ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ KNU ကပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ရဲတပ်ဖွဲ့ဝင်တွေစခန်းချထားတဲ့ဝော်လီမြို့အဝင်ရဲစခန်းကုန်းကိုတင်ပိုက်ခဲ့ရမှာလက်နက်ခဲယမ်းတွေတင်စီရမိတယ်လို့လည်း KNU ကပြောပါတယ်။ဝော်လီရဲစခန်းစီးနင်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ KNL, KNDO, PDF ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့မေလ18ရက်နေ့ကလည်းမြန်မာစစ်တပ်ရဲ့ဒေပေါ်ဘုစခန်းကိုသိမ်းပိုက်ခဲ့သလိုမတ်လ21ရက်နေ့ကလည်းစစ်ကောင်စီရဲ့မော်ခီစခန်းကိုသိမ်းပိုက်ခဲ့ကြတာဖြစ်ပါတယ်။အလားတူချင်းပြည်နယ်ကံပက်လဲမြို့မှာဇွန်လ9ရက်ကနေ12ရက်နေ့ထိတိုက်ပွဲဖြစ်ပွားနေပါတယ်။အထူးသဖြင့်တော့စစ်ကောင်စီတပ်ကနေသိမ်းဆီးထားတဲ့ CDF တပ်ရင်းနှင့်စခန်းတီရှိရာဘော့ကော့ဌာနချုပ်နဲ့ကံပက်လဲမြို့နယ်အထူးတွေအုပ်ချုပ်ရေးမှူးရုံးကိုတိုက်ခိုက်ခဲ့တယ်လို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ
်ကျွန်တော်တို့တရင်ကြီးဝကောက်တရင်သခမ်းမှာဆွဲထားတဲ့အစီကောင်စီတပ်တွေကိုကျွန်တော်တို့ဝိုင်းဝန်းပြီးမှကျွန်တော်တို့ပြစ်ခတ်တယ်နောက်ပိုင်းမှာကျွန်တော်ဖက်ကခုခံတိုက်ခိုက်တော့အဲ့တိုက်ပွဲမှာဆက်တဦးထက်မနေတဲ့ဒီဆုံးမှုရှိမလို့ကျွန်တော်တို့ခံမှန်းရတယ်ဗျဆက်သေးမှာပဲကျွန်တော်တို့ကံပက်မြို့မှာဆုံယုံမှာဆွဲထားတဲ့ဟာတွေကိုကျွန်တော်တို့ဝန်ရောက်ပြစ်ခတ်တယ်ပေါ့
ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကလည်း CDF တပ်ရင်းနှစ်စခန်းတည်ရှိရာဘော့ကော့ဌာနချုပ်နဲ့ YDF စခန်းကိုစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်ခဲ့ပြီးသိမ်းပိုက်ခဲ့တာပါလက်ရှိလက်လွတ်လိုက်ရတဲ့အဲ့ဒီစခန်းတစ်ခုကိုပြန်ရရှိဖို့ကြိုးပမ်းနေသေးပဲလို့ကံပက်လက် CDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့အခုချင်းချင်းပြန်လဲတိမ်ပိုက်တာတို့မျိုးတော့မရှိသေးဘူးဗျကျွန်တော်တို့ဖိလစ်ပီးနားတိုက်ပွဲပြင်းထန်လာနိုင်ပြရှိရဲ့
ကံပက်လက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအတည်ပြုပါတယ်
။ကံပက်လက်မှာတော့ဇယက်နေမှာတော့မျိုးရဲ့မြောက်ဖက်မှာဖြစ်ခဲ့တာရှိတယ်။အဲဒီမှာတော့ဒီဟာဘုံသီးတွေရဲ့ DND ရန်တောင်းတွေရဲ့မိခဲ့တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။စနေရက်နေ့မှာတော့ကံပက်လက်မှာရှိတဲ့ထွေဟုတ်ရုံးမှာလုံလုံရေးယူနေတဲ့ရဲတပ်ဖွဲ့ဝင်တွေကိုလာပစ်တာရှိတယ
်။အခုလိုရက်ရှည်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်တွေဖြစ်တဲ့ဖမ်းပုံရဲလောင်ပန်းကြော့တော်ဖားပြိုင်စတဲ့ရွာတွေကရွာသား900နီးပါးစစ်ပေးတင်းရှောင်နေရပြီးနေရက်မပြောင်းနိုင်ကြသေးပါဘူးခင်ဗျာ
ကုညာဝင်းအောင်ပါရှင်နိုင်ငံရေးအချက်အလက်နဲ့တိုက်ပွဲတွေသတင်းပြီးမှတော့ဈေးကွက်တွင်ကထူးခြားသတင်းတစ်ပုဒ်ကိုအလှည့်ပေးလိုပါတယ်စောင်းစီအခြေခံလက်ကားရည်ညွှန်းဈေးနှုန်းကိုအာဏာပိုင်တို့ကတပိတ်တာ 9,600 ကျော်သတ်မှတ်ထားပေမဲ့လို့လဲဈေးကွက်ထဲမှာတော့လက်လီလက်ကားတပိတ်တာကို 8,000 ကျော်ကနေ 9,000 ကျော်အထိအရောင်းဝယ်ဖြစ်နေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာပါတယ်ကိုစောမှုကျော်ပြောပြပေးပါမယ်ရှင
်ကမ္ဘာစောင်းစီထုတ်လုပ်တင်ပို့တဲ့နိုင်ငံတွေမှာဈေးနှုန်းတည်ငြိမ်နေလို့ဇွန်လ13ရက်နေ့ကနေ19ရက်နေ့အထိစားအုံးစီဈေးနှုန်းတပိတ်တာကို 9,645 ကျပ်ဆိုပြီးစားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးတဲ့ကော်မတီကသတ်မှတ်ထားပါတယ်ဈေးနှုန်းမြင့်ရောင်းချတာမလုပ်ဖို့တတိပေးထားပေမဲ့ရန်ကုန်လက်ကားဈေးကွက်မှာတော့သတ်မှတ်ထားတဲ့ဈေးနဲ့ဝယ်မရပဲတပိတ်တာကိုအနည်းဆုံး 8,200 ကျပ်ကျော်ရှိနေပါတယ်ခွဲတန်းရသလောက်ရောင်းချပေးနေတဲ့ရွှေပြည်သားမျိုးတွေကအစည်းအဝေးတစ်ဆိုင်မှာတော့ဇွန်လ13ရက်နေ့မှာစားအုံးစီလက်ကားဈေးဆယ်ပိတ်တာကိုကျပ် 12,500 နဲ့ရောင်းချပေးနေပါတယ်
။ဟုတ်ကဲ့ 12,500 ပါ။ဈေးကတော့မပြောင်းပါဘူး။အခုညအိမ်ညနေပိုင်းဆိုညနေပိုင်း1,500လောက်ရပါတယ်။ဟုတ်ကဲ့
။စားအုံးစီအဓိကထုတ်လုပ်တင်ပို့နေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းတွေကိုစောင့်ကြည့်ပြီးတဲယူကုန်ကျစရိတ်၊ဗန်စရိတ်နဲ့အခွန်အခတွေကိုထက်သွင်းတက်ချက်ပြီးအခြေခံလက်ကားဈေးနှုန်းကိုစီဝိုင်းနဲ့ကုတန်ရောင်းဝယ်ရေးဌာနကတတ်မှတ်နေပေမဲ့ဈေးကွက်ထဲမှာတော့ရည်ညွှန်းဈေးနှုန်းအတိုင်းအရောင်းအဝယ်တစ်ခါမှမဖြစ်ခဲ့ဘူးလို့ရောင်းဝယ်သူတွေဘက်ကပြောပါတယ်ပြည်တွင်းမှာနိုင်ငံခြားငွေရှားနေတာပြည်ပကနေစီကန့်တပ်ပြီးတင်ပို့နေတဲ့အခြေအနေတွေကြောင့်ပြည်တွင်းမှာလည်းစားအုံးစီဈေးတွေဆက်ပြီးတက်နိုင်တယ်လို့ကုန်တယ်တွေကခမန့်ထားပါတယ်ဘရင်တော်ပွဲုံတန်းကစီလက်လီလက်ကရောင်းချပေးနေတဲ့ဆိုင်တဆိုင်ကတော့စားအုံးစီဈေးနှုန်းမတည်ငြိမ်တာနဲ့သူတို့တဆင့်ပြန်ရောင်းချဖို့လူတလောက်ဝယ်မရတဲ့အခြေအနေတွေကြောင့်အယောင်းပိတ်ထားပြီးဈေးနှုန်းလည်းမတက်မတ်ခဲ့ဘူးလို့ပြောပါတယ်
။အောင်ဆောင်ဝင်စမတိရဘူးရှင်မရဲ့။ဒီလက်ကုန်ဆောင်နေစီလည်းမတိရဘူးရှင်ဟုတ
်။စီလက်ကားရောင်းဝယ်တဲ့နေရာတွေမှာတောင်ဆောင်းစီဈေးကတပိတ်တာ 8,000 ကျပ်ကျော်နေပြီးအယောင်းရထားတဲ့ဆိုင်တချို့လည်းရှိပါတယ်။ပြည်တွင်းဈေးကွက်မှာဈေးနှုန်းမြင့်တင်ရောင်းချတာဈေးကစားဖို့ရည်ရွယ်ချက်နဲ့တူလောင်တာမတမာတဲ့လှုပ်ဆောင်မှုတွေပြုလုပ်မယ်ဆိုရင်အရေးကြီးကုန်စီနဲ့ ဝန်ဆောင်မှုဥပဒေအရရေးယူဆောင်ရွက်သွားမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်
ကိုယ်ဆောင်မှုကြော်ပါရှင်သောတာရှင်များရှင်ဆယ်စုနှစ်နှစ်ခုအတွင်းမှာကလေးလူသားပပျောက်ဖို့ကမ္ဘာနိုင်ငံတွေကြားလှုပ်ဆောင်မှုတွေတိုးတက်ခဲ့ပေမဲ့လည်းကာယောဂါကြောင့်ကျောင်းတွေပိတ်ထားရသလိုပိုပြီးတော့ဆိုးလာနေတဲ့စီးပွားရေးနဲ့ကျန်းမာရေးအခြေအနေတွေကကလေးတွေကိုလုပ်ငန်းခွင်တွေပြန်ရအောင်တွန်းပို့နေပါတယ်။ဒါကြောင့်ကလေးတွေအတွက်ရည်တည်ပေးဖို့တာဝန်ရှိပြီးအယလိုလိုနိုင်ငံတကာမိဖက်အဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ဖို့အရေးကြီးတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကWorld Day Against Child Labor နေ့မှာပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်မကိုတော့ကိုရဲမုံပြောပြပေးပါမယ်ရှင်
။ကိုဗစ်ကြောင့်ဆင်းရဲနွမ်းပါမှုနဲ့မညီမျှမှုတွေဖြစ်လာသလိုကျောင်းတွေပိတ်ထားရတာကြောင့်လည်းကလေးတန်းနဲ့ချီပြီးဆင်းရဲဒုက္ခကိုကြုံနေရပါတယ်။အစိုးရတွေကဒါကိုအရေးတည်ယူဖြေရှင်းပေးတာမျိုးမရှိဘူးဆိုရင်ကမ္ဘာပေါ်မှာကလေးလူသားအရေးတော်က6တန်းလောက်ကနေ169တန်းလောက်အထိအခုနှစ်ထဲမှာရှိလာနိုင်မယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့ညွှန်ကြားရေးမှူးချုပ် Guy Ryder ကဇွန်လ12ရက်မှာကြာရောက်တဲ့ World Day Against Child Labor နေ့မှာသတိပေးပြောကြားလိုက်တာပါ။ကလေးအလုံးရနိုင်မဲ့လူမှုအတိုင်းအဝန်းကအကာအကွယ်ပေးတဲ့စနစ်တွေကိုမူဝါဒချမှတ်တဲ့သူတွေကလှုပ်ဆောင်ပေးဖို့လိုအပ်ပြီးအထူးသဖြင့်ကလေးလူသားဖြစ်နိုင်ခြင်းများတဲ့လူတွေအတွက်ပို့ပြီးလိုအပ်နေတယ်လို့သူကပြောပါတယ်။လူကြီးတွေမှာပြည်စုံကောင်းမွန်တဲ့အလုပ်တွေရှိဖို့ကလေးတွေကအရေးသွေးမိတဲ့ပညာရေးရဖို့ဒီလိုစနစ်တွေကိုအစီအစဉ်တကျလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့ ILO ရဲ့အကြီးအကဲကအခုလိုပြောခဲ့တာပ
ါ Yes this will require investment but countries
ဟုတ်ပါတယ်ဒီအတွက်အရင်ကတော့လိုပါလိမ့်မယ်ဒါပေမဲ့တကယ်ကိုစံကျင်တက်မြောက်တဲ့လှုပ်အားတွေကနေသူတို့အကျိုးမြတ်ရကြမှာပါအစိုးရတွေရဲ့အခုရွေးချယ်မှုကဒီကနေ့ဒါမှမဟုတ်အနာဂတ်မှာဒီတန်းနဲ့ချီတဲ့ကလေးတွေရဲ့ဘဝတွေကိုတည်ဆောက်မှလားဖျက်ဆီးမှလားဆိုတာကိုအဆုံးအဖြတ်ဖြစ်ပါလိမ့်မယ်လို့ ILO အကြီးအကဲကပြောလိုက်ပါတယ်မြန်မာနိုင်ငံမှာကလေးသန်းကျော်ကကလေးလူသားအဖြစ်လုပ်ကိုင်နေကြရပြီးဒီအရေးအတွက်ရဲ့ထက်ဝက်လောက်က NRL ရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေရတယ်လို့ ILO ကပြောပါတယ်။ပြည်တွင်းမှာတော့ကလေးလူသားနဲ့ပတ်သက်တဲ့အချက်အလက်တွေကအတိအကျမရှိပါဘူး။အစိုးရဘက်မှာဒီကိစ္စတွေကိုနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းလုပ်တာရှိပေမဲ့ဖြစ်ဖြစ်မြောက်မြောက်တိုးတက်လာတာမတွေ့ရဘူးလို့အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဦးအောင်စောဦးက VOA ကိုပြောပါတယ်
။ကျောင်းနဲ့ပြီးသွားတာပေါ့။အဲ့ဒီကာလမှာလုပ်ငန်းခွင်အပြီးပြီးကိုကြောက်သွားတယ်။တောင်းတောင်းလို့ grassroots area တွေမှာကြတော့တကယ်ပဲလုပ်ငန်းခွင်ကိုကြောက်သွားကြတာပဲ။များပါလေ။ဟုတ်နေ။ဒီဒေဒေတာကတော့ဘယ်သူမှလည်းဟိုဘက်စတာမှလည်းပြည်သားခောက်ယူခြင်းမရှိဘူးလေလား။ဒါပေမဲ့သူတို့လမ်းမဖားတို့ဟိုအလရတို့ပေါ့။ဒီမှာတော့နိုင်ငံတကာမှဆက်ပြလို့ရအောင်လို့ဆိုင်းလီပါတို့ဖို့ပြေပါတို့ဒါတွေတော့သူတို့ data တွေပြင်နေလို့ကျွန်တော်တို့သိရတယ်။ဟောဝတိင်းတွေပို့ရပေါ့။ဒါမှအဲ့ဒါတွေက implementation လုပ်တဲ့အခါမှာလုံးဝမရှိတဲ့လောက်ပဲဖြစ်လာ
။ကလေးလူသားအတုံးချတာကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးတဲ့အစိုးရနိုင်ငံတွေထဲမှာ American နဲ့အပါအဝင်ဖြစ်ပါတယ်။ကလေးလူသားပပျောက်ဖို့ American အစိုးရအနေနဲ့ကမ္ဘာအနှံ့မှာရန်ပုံငွေထောက်ပံ့ပေးတာတွေအစိုးရတွေကိုနည်းပညာပံ့ပိုးပေးတာတွေရှိပါတယ်။အမေရိကန်ရဲ့ကုန်စည်ကူးသန်းရောင်းဝယ်မှုအဆင့်တိုင်းမှာကလေးလူသားအသုံးမပြုရဆိုတဲ့ကုန်သွယ်ရေးမှုဝါဒကိုကျင့်သုံးထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ကျွန်တော်တို့ဒီလိုလှုပ်ဆောင်နေရတွေကိုရပ်ပစ်လိုက်မှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ကလေးတွေအတွက်ဒီလိုရင်းနှီးမြှုပ်နှံတာကလူတိုင်းအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးပေးနိုင်မှာပါလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price က World Day Against Child Labor နေ့အတွက်ထုတ်ပြန်ချက်ထဲမှာထည့်သွင်းပြောကြားထားတာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာလည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 တို့ Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနေ့ခင်ဗျာတောတာရှင်များရှင်ဗီယိုအမေရိကန်တန်ရဲ့2022ခုနှစ်ဇွန်လ14ရက်အင်ကာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.58လိုင်းလမ်မီတာ190ထုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့သတင်းတောက်မှတ်စုကိုအရင်ဆုံးနှားဆင်ကြရမှာဖြစ်ပြီးဒီနောက်မှာနှားဆင်ကြရမယ့်အပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
အစင်ကဘွားလေးနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်တို့အနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်းတည်ပို့ဆောင်နေသေးရဲ့အဓာရပဲပေါင်းပြီးတော့ကျွန်တော်တို့နေစဉ်ဈေးနှုန်းပတ်မှာပြီးတော့ကြီးညာဆောင်ရွက်ပေးရရှိတယ
်ဒါတော့အပတ်စဉ်စီးပွားရေးစီစဉ်မှာနားဆင်ချရပါမယ်ဒီနောက်မှာဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလှအပတ်စဉ်စီစဉ်တို့ကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတွင်ပြည်ပခအခြေအနေတွေကြောင့်မြို့ပြရောကျေးလက်နေပြည်သူတွေမှာပါသူတို့ရဲ့နေထိုင်ဘဝလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုသားညုံဦးတင်ပြထားပါတယ်ရှင်။
မနက်ကမှအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတွင်ပြည်ပခအခြေအနေတွေကြောင့်မြို့ပြရောကျေးလက်နေပြည်သူတွေမှာပါသူတို့ရဲ့နေထိုင်ဘဝလုံခြုံရေးအတွက်စိုးရိမ်ပူပန်နေကြရပါတယ်။လူတွေထူထပ်တဲ့မြို့ကြီးတွေမှာတရားဥပဒေစိုးမိုးမှုအားနည်းနေတယ်လို့လက်နက်ကင်ပြည်ပခတွေရှိနေတဲ့ဒေသတွေမှာလည်းလုံခြုံမှုကင်းမဲ့နေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒီအခြေအနေကိုရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုဖြစ်နေပေးပို့ပါရတယ်။ကျွန်တော်သားညိုဦးပြောပြမှာပါ။လူနေထူထပ်တဲ့မြို့ပေါ်တွေမှာအုပ်စုဖွဲ့အနိုင်ကျင့်ပြီးတော့ပစ္စည်းလူယူတာတွေ၊နောက်နေအိမ်မှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အလူကျန်းစီတပြားတိုက်တာတွေကနေဘက်အချင်းတွေမှာပါခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလည်းဒီလိုကိစ္စတွေမကြာခဏဆူဆူကြုံတွေ့နေရပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်ပဲတာဝန်ယူနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသအသီးသီးကနေပြီးတော့ရောက်လာကြတဲ့လူရန်စားပေါင်းစုံနေထိုင်တဲ့ရန်ကုန်မြို့မှာဆိုရင်လေခိုးဆိုးလူနိုင်တဲ့ရာဇဝတ်မှုတွေပိုများလာပါတယ်။ပြည်ကရပိုင်းတွေကလှိုင်းသားရမြို့တယ်မှာနေအိမ်တဲထိဝင်ပြီးတော့အနူကျန်းစီးတာဖြစ်ခဲ့တယ်လို့ပဲနေ့လယ်နေခင်းအချိန်မှာတော့မှပျက်စီးလူယူမှုတွေအခုနောက်ပိုင်းမှာပိုများလာတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူရန်ကုန်မြို့ခံကိုစစောကပြောပါတယ
်။ဟိုနေ့စဉ်ကျွန်တော်များကိုကြားနေရတယ်။အဲကအလုံးကိုလှုပ်ရပြီးတာတွေရောပြီးခဲ့တလားဆိုကျွန်တော်ရဲ့တန်ရခြင်းတုံးတဲ့သဘောမှာတကယ်တည်းကသူအကျွေးလာဆရာတယ်။ချထုတ်တော့မှရှိသေးတယ်ပဲ။လာပြီးတော့လှုပ်သွားပြီးတော့ပြေးတာ။အဲသူကလက်ကိုမိတယ်၊ကိုင်ပေါက်တဲ့နေမှာအဲတနက်နဲ့တယ်မှာဖြစ်သွားတယ်တနက်ဆိုတာဟိုတော့ဘုံကက်တနက်ပုံစံမျိုးပေါ့နောက်ကလူတွေကမလိုက်ရတော့ဘူးတိုင်းကျဆိုတော့ကျွန်တော်ဟိုတောင်းလာနေပြီးတော့3စီးစီပြီးခဲ့ပါတဲ့ဒီရိုးရိုင်းကစားထိုက်ပြီးတော့အဖောက်ဆွေးပြီးတော့ခိုးခံအဲ့ဒီနေ့ဆင်းနေဆင်းနေလေလူလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာလူရှင်းတဲ့နေရာရပ်ပမောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကိုဟိုကတကယ်လေးတော့ဖြစ်တာလူတွေတိုင်းမှာဆိုလို့ရှိရင်ကဲလူစီကားနဲ့9နာရီထိုးပဲရှိသေးတယ်ဖြစ်သွားတယ်အဲ့လိုမျိုးနောက်ညနေပိုင်း9နာရီလောက်လည်းရှိသေးတယ်ကဲဟိုလုပြေးသွားပြီအဲသူစိတ်ခေါ်သွားသေးတယ်လိုက်ရတဲ့ကောင်လိုက်ခဲ့တော့ပါအဲ့လိုပုံစံမျိုးတွေပေါ့ရဲကိုလိုက်လို့ဟိုဖြစ်တော့လည်းသူတို့အသက်တော်မှာသူတို့လုံခြုံမှာမနေနေရတာပေါ့သူတို့ကမှလည်းသူတို့မဆောက်ရှောက်ပြေးနိုင်ဘူးပေါ့
ကြီးပလာကြီးပတ်မင်ကြီးလန်းကနေတိတ်အိမ်မှာလဲပြီးခဲ့တဲ့မေလ30ရက်နေ့တုန်းကအနုချမ်းစီလူရမှုဖြစ်ခဲ့ပါတယ်ကျမကြီးမကောင်းတဲ့အဖွားအုံနဲ့အင်ကူဖြစ်သူမြောက်ထဲရှိနေတဲ့ချိန်မှာလူတွေကိုကျိုးနဲ့တုတ်ဓားထောက်ပြီးတော့နေအိမ်တွင်းကရွှေထဲပစ္စည်းနဲ့ငွေသားတွေကိုယူသွားတယ်လို့ကာယကံရှင်တွေကပြောပါတယ်ကြည့်မယ်ရေစကမှာအမှုဖွင့်ခဲ့ပြီးတော့ကျွလွန်သူ9ဦးကိုဖောက်ထုတ်ဖမ်းဆီးထားပြီးအယူဆောင်နေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။နေအိမ်မှာလူမရှိချိန်ပစ္စည်းခိုးယူခံရတာတွေကိုကာယကံရှင်တချို့ကသူ့ရဲ့လူမှုကွန်ရက်တွေပေါ်မှာရေးကြပေမဲ့ရဲဌာနမှာတွားပြီးတော့အမှုဖွင့်တင်ကြတာမျိုးနှဲလာပါတယ်။မန္တလေးမြို့မှာလည်းအရင်လိုမျိုးလမ်းတွေပေါ်ကိုလူသွားလူလာတိတ်မရှိတော့ပေမဲ့အကြောင်းကိစ္စရှိလို့တွားလာရတဲ့အခါမျိုးမှာကိုယ့်ရဲ့အန္တရာယ်ကိုကြည့်ပြီးတော့ရှောင်နေရတယ်လို့ဒေသခံဦးချိုကပြောပါတယ်။
အချို့ကလေးတွေကတော့မဟုတ်ဘူးအဲ့မဲ့၆နေတာတွေရှိတယ်တကယ်ဟုတ်ကြတာတွေလည်းရှိတယ်ပို့ပြီးတော့အကြောက်တရားပေါ့နော်ဖြစ်အောင်လုပ်နေတဲ့ဟာတွေလည်းရှိတယ်ဒါပေမဲ့သိရတာကတော့ကျွန်တော်တို့အရင်နဲ့စာရင်တော့မလုပ်ဘူးမတော့ခံစားရတယ်ဗျာကျွန်တော်တို့သွားလာတဲ့ခါမှာအနေနဲ့အဲဂရိထားပါတယ်ဒါကြီးစိတ်လို့လို့ အတွားရဲ့စားသွားပြီဆိုတော့သုံးပြီလို့ဒါပြေရတော့ကိုယ့်ဘုပဲဖြေလျှော့ကြမယ်အလေးစားပေါ့နော်အဲ့လိုမျိုးကြီးဖြစ်တယ်ပြအနေနဲ့ဒါလေးဆိုတော့လူသိန်းဝင်လာရင်နည်းနည်းတိစားပါဒါပေမဲ့မြို့ကြီးကကြလူသိန်းကလူကျလာဘယ်လိုမှမသိကြဘူးလေလာတော့လာနေအမှားပေါ့နော်ဒါတချို့ကတော့အဲ့လိုရက်ပတ်လေးနဲ့သိမ်းရတာတွေရှိပြောနေတာကျွန်တော်တို့ပြည်သူတွေကကိုယ်တောင်ဝင်ကိုယူပဲမဖြစ်အောင်ကိုယ့်အကိုနေကိုယ့်ကိုယ်ကြည့်ကြွားလာလောက်ရှားနေရတဲ့သဘောမျိုးရှိတာပေါ့နော်ဖြစ်သွားရင်ကျွန်တော်တို့တကယ်တမ်းပြောအားကိုးရမဲ့ပါလေ
အချိန်ထဲမှာပဲနေမျိုးနဲ့ကြည်လက်တွေမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစီပိပိခါတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးကြတဲ့သူတွေများလာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားနေရာတချို့မှာပြင်းပြင်းထန်ထန်တိုက်ပွဲတွေရှိနေပြီးတော့တစ်ဖက်စလုံးကလည်းမြို့မြိုင်းတွေကိုအသုံးပြုကြပါတယ်ကြားပြည်နယ်ဒမောဆိုးမြို့နယ်နားမှာမြို့မြိုင်းမိုင်းကိုအများဆုံးတွေ့ရပြီးတော့လမ်းကြားနေအိမ်ကြားဆက်ခင်းတွေကြားထဲမှာမြို့မြိုင်းတွေကိုထောင်ထားတဲ့အတွက်ဒေသခံတွေအများဆုံးထိခိုက်နေရတယ်လို့ဒီမော့ဆိုဒေသခံတူကပြောပါတယ
်။မိုင်းကအမျိုးသားများကျတော့ဆက်လေးမိုင်းရှိတယ်၊ထောင်မိုင်းရှိတယ်၊ချစ်ချင်းမိုင်းရှိတယ်ပေါ့နော်၊ပြီးတော့ပိုင်မိုင်းရှိတယ်အဲဒီလိုအမျိုးသား၄မျိုးလားမျိုးတော့ကျွန်တော်တို့သူ့ဖို့ရရှိတယ်ပေါ့နော်။တရားစစ်ကိုစက်လုံး၉လုံးအမျိုးရက်တိုင်းရက်တိုင်းကျွန်တော်တို့သူ့ဖို့ရရှိပါတော့။ကျွန်တော်တို့ကျွန်တော်တို့ပြည်ပြားလည်းဟိုမပြောင်းရဲတော့ဘူးကစိတ်မလုံခြုံတော့ခုကသူတို့စိုက်ထားတဲ့အစည်းအဝေးလေးပေါ့နော်ကျွန်တော်တို့ဟိုပြောင်းစုပြီးတော့စားတော့မလို့မရှိဘူးပြည်တော်ရော
စကိုင်းတိုင်းထဲမှာဆိုရင်လဲစစ်ကောင်စီတပ်တွေနဲ့ PDF တွေအပြန်အလှန်ပစ်ခတ်နေကြတာကနေတိုင်းနှီးပါလို့လို့ဖြစ်နေပြီးတော့ဒီတိုက်ပွဲတွေရဲ့နောက်ဆက်တွဲအဖြစ်ကြီးရွာနေတွေမိရှုခါရတာဆက်ပြိုးရေးလုပ်ငန်းတွေရန်နာထားရတာဒေသခံတွေအိုးရင်ဆွန့်ခွာထွက်ပြေးကြရတာတွေရှိနေပါတယ်ဆက်နာသိပြီးတဲ့နောက်ပိုင်းပျက်စီးသွားတဲ့အထက်မှာလူနေအင်ဂျီတွေအပြင်ဘာသာရေးအဆောက်အုံတွေလည်းပါဝင်လာပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပြည်ပခါတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဝက်လက်မြို့နယ်တွေမှာဆိုရင်နေမည်မလုံးဂျုံတို့ထွက်ပြေးနေရသူတွေရှိသလိုပဲတချို့ကတော့ကုရုကုဒစနစ်နဲ့ယာယီတဲထိုးပြီးနေဖို့လို့နေရပြန်လာသူတချို့ရှိပေမဲ့အများစုကတော့ခုတက်တီကိုပြန်မလာနိုင်ကြသေးဘူးလို့ဒေသခံတူဦးကသူနေရတာမလုံးဂျုံတဲ့အခြေအနေကိုပြောပြပါတယ
်။ငါကနေမြဲတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုလွတ်ရကြလေဟိုအိမ်ပြန်လာခဲ့နေဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှကိုသူတို့မှယူစရာလည်းမရှိတော့ဘူးပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီပါပြန်မရောက်ကြဘူး။အစိုးရတိလောင်ပဲပြန်လာကြတာခုအချိန်နေရာတော့ပြည်နယ်ထူထောင်ရေးရတာလောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရတော့မဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြီးအဲ့လိုစောက်ပြနေကြရတာပေါ့
လိုက်ကော်မျိုးနဲ့အနီးတဝိုက်ကကြီးရွာတွေမှာဆိုရင်လဲရှမ်းပြည်နယ်ဘက်ကိုရွာလုံးကျွတ်ကိုထွက်ပြေးခိုးလုံနေကြရပါတယ်ကြားပြည်နယ်နတ်မခုံမျိုးကနေပြီးတော့အိုးရင်ဆွန့်ခွာထွက်ပြေးလာသူတူကတော့လက်နက်ကြီးကြားတဲ့ချိန်မှာသူ့ရဲ့နေအိမ်ပါသွားတယ်လို့အသိတွေကပြောပြီးမယ်လေသူကရင်သွားကြည့်ဖို့ကလည်းအခုချိန်ထိကိုနည်းမြေမလုံးကြုံသေးလို့ခက်ခဲနေတယ်လို့ဆိုရတယ်
။ကျွန်တော်အိမ်ကမိန်းလန်းဘေးကတော့လမ်းတောက်လျှောက်ကျဲသွားခဲ့တယ်။မိမယ်လို့တော့ထင်တာပဲ။နောက်ပြီးတော့အခုအဆက်တွေတဖြစ်တဖြစ်မနော်။မိတယ်လို့တော့သူကပြောတော့ပြောတာပဲတဲ့။အိမ်ကလုံးဖြစ်ဖို့ဆိုတာဒီကျွန်တော်တက်တာအနေနဲ့စုဆောင်မှဖြစ်လာတဲ့အိမ်လေ။အဲကြောင့်မလို့ရှင်းပြအောင်ပြန်ထူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မှပြောမပြတ်နိုင်တော့အောင်ပါ
မြန်မာနိုင်ငံအတွင်းမှာတိုက်ပွဲနဲ့နိုင်ငံရေးပြပခအခြေအနေတွေကြောင့်မြန်မာပြည်သူတွေမှာလုံခြုံရေးဆိုးရိမ်မှုတွေကြုံနေရတဲ့အခုလိုအခြေအနေတွေကိုဒေတာပတ်စုကနေပြီးတင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူဦးပ
ါတင်တော်မှတ်စုအစီအစဉ်ကိုကိုတားညူဦးပြောပြပေးခဲ့တာဖြစ်ပါလေရှင်အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံအတွင်းမှာ73စီဈေးတက်တာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းကျုံသွားတယ်လို့စီးပွားရေးလုပ်ငန်းတွေအတွက်လည်းကုန်ကျစရိတ်တိုးပြီးနောက်ဆုံးမှာတော့စားသုံးသူတွေကုန်စည်နှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရပါတယ်73စီဈေးကြီးတာကိုအတင်းအကျပ်ကင်တွယ်နိုင်မှာမဟုတ်ပေမဲ့လည်းဈေးခွက်တွင်မှာတော့73စီပို့ပြီးတော့ရဖို့အတွက်ရုရှားထံကဝယ်ဖို့ကြိုးစားနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်ပါရှင်
ဘာတဝမ်းမရေရာမတေချာမှုတွေယူကရိန်းစစ်ပွဲနဲ့နိုင်ငံတွင်းအခြေအနေတွေကြောင့်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေမတ်လအတွင်းလောင်စာဆီစည်းနှုတ်ဟာ18ရာခိုင်နှုန်းထိတက်လာကြောင်းကုလသမဂ္ဂရဲ့စားနပ်ရိက္ခအစီအစဉ် WFP ကမေလကုန်ပိုင်းကထုတ်တဲ့မြန်မာဆိုင်ရာအခြေအနေအစီအခံစာမှာဖော်ပြပါတယ်2022ခုနှစ်ဖေဖော်ဝါရီလကရှိခဲ့တဲ့လောင်စာဆီဈေးနှုန်းရဲ့နှစ်ဆကျော်ထိ2022ခုနှစ်မတ်လကုန်မှာတက်လာခဲ့တာလို့ထောက်ပြပါတယ်။လောင်စာဆီဈေးတက်တာကြောင့်သေယူပို့ဆောင်ရေးဈေးရိတ်ပုံများသွားစေပြီးလက်လီစားကုန်ဈေးနှုန်းကြီးမြင့်သွားစေကြောင်း ဖေဖော်ဝါရီလကနေမတ်လအတွင်းအခြေခံစားကုန်စည်းနှုန်းဟာဆေးရကိုင်းနှုန်းတက်သွားပြီးရခိုင်ပြည်နယ်မှာတော့29ရာခိုင်နှုန်းနဲ့ကယားပြည်နယ်မှာတော့26ရာခိုင်နှုန်းထိစံချိန်ပြင်းမြင့်တက်ခဲ့ကြောင်းပြီးခဲ့တဲ့2022ခုနှစ်ကာလတူအချိန်ကနေနှိုင်းယှဉ်ရင်တော့32ရာခိုင်နှုန်းကျော်မြင့်တက်လာတာဖြစ်တယ်လို့ WFP ကထောက်ပြပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံကြရသူတွေထဲမှာအိုးအိမ်စွန့်ထွက်ပြေးနေကြရသူတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ပေါတော်စစ်ရှောင်စခန်းကကိုတန်းမြင့်ကအခုလိုပြောပြပါတယ်။
ကျွန်တော်စကမ်းမှာအခုရတော့စနေရီကတော့ပါပါတယ
်ရေခါအရင်လိုရပါသေးလားရှင
်အရင်လိုရပါတယ
်ကုန်စည်နှုန်းတက်ပါသလားပစ္စည်းတွေဈေးတက်ပါသလား
တက်ပါတယ်တက်ပါတယ်ကုန်ဟုတ်ကဲ့ဟုတ်ကဲ့ကုန်စည်တွေတက်ပါတယ
်စားစီစည်းနှုန်းဟာဖေဖော်ဝါရီလကနေမတ်လအတွင်း23ရာခိုင်နှုန်းပိုများလာပြီးအများစုကတော့သေယူပို့ဆောင်ရေးဈေးတက်တာကြောင့်နဲ့ပြည်တွင်းငွေလဲနှုန်းမတည်ငြိမ်တာကြောင့်လို့ WFP ကထောက်ပြပေးစံစည်းနှုန်းကတော့နိုင်ငံတဝန်းလုံးနီးပါးမှာဖေဖော်ဝါရီနဲ့မတ်လအတွင်းခုနှစ်ရာခိုင်နှုန်းဈေးတက်ကြောင်းဓာတ်မြေဩဇာဈေးတက်တာကြောင့်စားနပ်ရိက္ခာဈေးကဆက်တက်နေနိုင်တယ်လို့လည်းဖော်ပြပါတယ်။ချင်းကချင်းကယားနဲ့သခိုင်းမြောက်ပိုင်းတို့မှာတော့ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲတွေရှိကြောင်းကုန်တယ်တွေရဲ့ပြောဆိုချက်ကိုလည်းကိုကဖော်ပြပါတယ်။ချင်းပြည်နယ်မှာခွင့်ပြုချက်လိုအပ်နေသလိုကချင်ပြည်နယ်ပူတာအိုမှာတော့တည်ယူခွင့်ပြုတဲ့စံအိတ်အရွယ်စားကိုကန့်သက်ထားကြောင်းကုန်တယ်တွေအပြောကိုကိုကားဖော်ပြထားပါတယ်။ကုန်တင်ကပြေးဆွဲသူတွေအတွက်လဲ73စီစီနှုန်းချင်းမြင့်မှုကြောင့်ပုံမှန်အလုပ်မဖြစ်တော့ဘဲတချို့ကားတွေရပ်ထားကြရပါတယ်။ကုန်ကားလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကတော့လောလောဆယ်ကျော်ဟိုတတိတော့ရက်ထားတယ်စီစားတဲ့ကားတတိရက်ထားတာပုံမှန်အလုပ်လဲပက်နေအောင်ရဲအဲ့လိုမျိုးပဲလုပ်နေတာအကြိုက်ကြိုက်လို့လုပ်နေတာတော့မဟုတ်ဘူးအမြဲကားကြီးရှိနေတော့ဒီတိုင်းပဲဟိုဝင်နေနေရလဲမတုံးဘူးအဲ့လိုမျိုးခိုင်းထားတာ
73စီဈေးနှုန်းချင်းမြင့်လာတာကြောင့်ကုန်ကကိုပို့ပြီးတော့တောင်းခံလာကြရပါတယ်စားတော့ကုန်တည်ယူပို့ဆောင်ရေးဖိုင်းမှာတော့အရင်လိုကုန်မများပြီမဲ့လေနိုင်ငံတဝန်းတည်ယူပို့ဆောင်ရေးဆက်လက်လဲပတ်နေပါတယ်။ဒါပေမဲ့73စီရတာကပုံမှန်မဟုတ်ဘူးလို့ကုန်ကားလုပ်ငန်းရှင်ကပြောပါတယ်
။လူတလောက်အဲဟိုတစ်ခါတလေလူတလောက်မရဘူးပြအခုရပိုင်းတော့ပြန်ရပြန်ဘူး။ဟိုတည်းရခုရပိုင်းလွန်ခဲ့တဲ့50ရက်လောက်ကဟိုဝယ်လို့တော့မရအောင်ဒီစီရောတက်စီရောဟုတ်အဲ့လိုပဲ
73စီဈေးနှုန်းကြီးမြင့်တာကိုတော့တင်းတင်းချက်ချက်ထင်းချုံနိုင်ဖို့အလားအလာသိမ့်မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
73စီကစင်ကာပူကနေတွင်းတာလို့ရှိတယ်အစင်ကာပူကနေနေနေတဲ့ဈေးနှုန်းပေါ်မှာစင်ကာပူကအနည်းဆုံးအခွန်ကောက်နဲ့အနည်းဆုံးအခွန်ကောက်ရင်းသေးပို့ဆောင်ရေးသေးရည်ဒါရီပဲပေါင်းပြီးတော့ကျွန်တော်နေနေဈေးနှုန်းပတ်မှာပြီးတော့ကြီးကြီးအောင်ဆောင်ရွက်ပေးရရှိတယ်
73စီတင်သွင်းသူတွေအတွက်နိုင်ငံခြားငွေရရှိရေးကိုလည်းချိတ်ညှိဆောင်ရွက်နေကြောင်းရုရှားထံက73စီဝင်နိုင်ဖို့ကြိုးစားနေကြောင်းလည်းသူက VOA ကိုပြောပါတယ
်။ပေါ်ပြပါရရှိရေးနဲ့ပတ်သက်ပြီးကျွန်တော်နောက်ထပ်ချိတ်ညှိဆောင်ရွက်နေရတယ်ဆိုတော့ရုရှားနိုင်ငံတွေဝယ်ယူဖို့ကျွန်တော်တို့ဆောင်ရွက်နေတာရှိတယ်။ရုရှားနိုင်ငံတွေဝယ်ယူဖို့ကလည်းကျွန်တော်တို့ကရခိုင်ကတည်းကကျွန်တော်တို့ဆောင်ရွက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စတာမရှိတဲ့။ဥတော်ဒီလအတွင်းမှာကျွန်တော်တို့ကဒါဝယ်ယူနိုင်အောင်ပေါ့ဝယ်ယူနိုင်အောင်ဆိုတော့ဆောင်ရွက်နေတဲ့အခါမှာရာခိုင်နှုန်းတော်များများတော့ကျွန်တော်တို့အောင်မြင်ရရှိတယ်။အဲဒီရာနဲ့ပတ်သက်လာပြီးရင်အဲ့ဒီရာနဲ့ဒီစီရလာလို့ရှိရင်ဈေးနှုန်းရောကျွန်တော်တို့အဲဒီမလုံလောက်မှုကိုဖြည့်ဖြည့်နိုင်ဖို့အတွက်ကျွန်တော်တို့ဆောင်ရွက်နေရရှိပါတယ
်။ WFP ကမတ်လအတွင်းထုတ်တဲ့ဈေးကွက်ဈေးနှုန်းများဆိုင်ရာအစဉ်ခန်းစာမှာဖော်ပြတဲ့စောင့်ကြည့်ရန်ကိစ္စတွေထဲမှာတော့ဘိုးဘိုင်းရဲ့အီဗီလာညွှန်ကြားချက်တိကျောက်နိုင်ငံတွင်းငွေလဲနှုန်း၊ကုန်သွယ်ရေး၊လောင်စာဆီးနှင့်စားစီသွင်းကုန်၏အပေါ်တက်ရောက်မှု၊ရုရှား-ယူကရိန်းပြည်ပခန့်နှင့်ဆက်ဆက်ပြီးစွန့်အင်ပြဿနာ၊စားနပ်ရိက္ခာဈေးနှုန်းရရှိနိုင်မှု၊ကုန်စည်သေးယူပို့ဆောင်ရေးကန့်သက်ချက်တွေကြောင့်ရရှိနိုင်မှုအကန့်အသတ်နှင့်ဈေးနှုန်းကြီးမြင့်စေမှုတွေအပြင်မြန်မာနိုင်ငံတွင်းမှာငွေထုတ်တာတွေ၊ငွေလွှဲတာတွေမှာကန့်သက်မှုတွေ၊ဈေးကြီးမှုတွေကကုန်တယ်ရီအတွက်အခက်အခဲအဖြစ်ဆက်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။ကုန်စည်သေးယူပို့ဆောင်ရေးလုပ်ငန်းပိုင်းမှာတော့လက်ရှိမှာလုံသားအင်အားလည်းလျော့သွားသလိုပြေးဆွဲတဲ့ကုန်ကားအရေအတွက်လည်းကျဆင်းသွားပါတယ်။မြို့ဝင်မြို့ထွက်တိုင်းမှာဂိတ်ကြီးတွေပေးလာရပါတယ်။လုပ်ငန်းတွေရှေ့ဆက်လုံဆောင်နိုင်ဖို့အတွက်73စီအပေါ်မှာမူတည်တယ်လို့လည်းပြောကြပါတယ်။
ဒီလိုမျိုးကြီးကြီးကမဟုတ်ဘူးသူတို့အရင်ကိုပတ်ကမကိုက်တော့ဘူးဆိုလို့ရှိရင်တော့ရက်ခါရင်ရှိတာပေါ့သူတို့အေးအခုကလမ်းမှလည်းလမ်းကြီးကြီးကများများလာပြီမြို့ဝင်ရုတ်ထွက်တွေကလမ်းတွေအဲ့ပုံတော့ကနေရာ900လည်းအဲ့လိုကြီးကြီးကြီးနေတာအရင်တော့မပြီးကြဘူးလို့ဟိုကမပြီးလို့ကိုမရဘူး
ရရှိနိုခုနားဆင်နေကြရတဲ့စီးပွားရေးအစီအစဉ်ကိုတော့ကျွန်မအဖတ်ဆင်စီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်အခုတော့အဖတ်ဆင်ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပါ EU ဥရောပတမကနိုင်ငံတွေမှာအီလက်ထရောနစ်ပစ္စည်းတွေကိုတအားသွင်းတဲ့ကျူးတမျိုးတဲ့တက်သမတ်ထည့်ပြောင်းတက်မှတ်ဖို့သဘောတူလိုက်ကြပါပြီစမတ်ဖုန်းအပါအဝင်တအားပြန်သွင်းနိုင်တဲ့ အီလက်ထရောနစ်ပစ္စည်း15မျိုးအတွက်အကျုံးဝင်မဲ့တက်မှတ်ချက်တွေအကြောင်းမဆုမြတ်မောင်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
smartphone အသစ်ဝင်မယ်ဆိုရင် iPhone ဝင်မလား Samsung ဒါမှမဟုတ်တခြား phone ဝင်မလားဆိုတာအရင်မေးခံရမှာပါအဓိကကွဲပြားတာကတော့ iOS စနစ်နဲ့ Android စနစ်ဖြစ်ပါတယ်စနစ်မတူတဲ့ smartphone တွေရဲ့ဓာတ်အားသွင်းနဲ့ charger တွေလည်းမတူကြပါဘူး Apple ကုမ္ပဏီထုတ် iOS စနစ်3နောက်ဆုံးပေါ် iPhone တွေက Lightning cable အမျိုးအစားနဲ့ဓာတ်အားသွင်းရတာဖြစ်ပြီးတော့ Samsung Nokia စတဲ့ Android စနစ်3 ပစ္စည်းတွေက USB-C အမျိုးအစားကျိုးနဲ့ဓာတ်အားသွင်းရပါတယ် အဲ့လိုမျိုးကွဲပြားနေတာတွေကိုတမျိုးတည်းဖြစ်အောင်လို့ဓာတ်အားသွင်းကြိုးတမျိုးတည်းထုတ်ရတော့မယ်လို့ EU ဥရောပတမကနိုင်ငံတွေကြားမှသဘောတူလိုက်ပါပြီ။iPhone smartphone ရော Android smartphone မှာရှိသူတွေအနေနဲ့ဖုန်းအားသွင်းမှုအတွက်ကြိုးတမျိုးစီလိုနေတဲ့အခြေအနေဖြစ်တော့မှာမဟုတ်ဘူးလို့ EU တာဝန်ရှိသူတွေကကျွန်တော်ခုနှစ်ရက်နေတုန်းကကြေညာခဲ့ပါတယ်။
So today we have made the common charger a reality in Europe. European consumers were frustrated with multiple chargers piling up
ဥရောပမှာတအားသွင်းတဲ့ချာဂျာတမျိုးတွေဖြစ်အောင်ဒီနေ့လက်တွေ့ကောင်းတဲ့ဖို့တတ်မှတ်လိုက်ပါပြီဥရောပကဝယ်ယူသုံးဆွဲသူတွေအနေနဲ့အိမ်မှာချာဂျာတွေအမျိုးစုံအများကြီးစုပုံနေတာကိုစိတ်ပျက်နေကြပါလေအခုတော့အိတ်ဆောင်အီလက်ထရောနစ်ပစ္စည်းအားလုံးကိုချာဂျာပုံစံတမျိုးတည်းသုံးပြီးတော့တအားသွင်းနိုင်ကြတော့မှာပါဝယ်ယူသုံးဆွဲသူတွေအတွက်အဆင်ပြေလွယ်ကူဖို့နဲ့အမှိုက်တွေလျှော့ချနိုင် ွင်းနိုင်တဲ့ portable electronic ပစ္စည်း15မျိုးအနေနဲ့ USB-C အမျိုးအစားချိုးကိုပဲတုံးချရတော့မှာဖြစ်ပါတယ်။ဒါအသွင်းချိုးတစ်မျိုးနဲ့တက်မှတ်လိုက်တဲ့ဥပဒေအသစ်ထဲမှာ smartphone တွေ tablet computer တွေ e-reader တွေ earbud headphone headset စတဲ့နှစ်ချက်တွေ digital camera တွေအိတ်ဆောင် video set တွေတည်ယူသွားနိုင်တဲ့ portable speaker တွေအားလုံးအကျုံးဝင်ပါတယ်။laptop computer တွေလည်းဥပဒေအသစ်အတိုင်းလိုက်နာရမှာဖြစ်ပေမဲ့ laptop ထုတ်လုပ်သူတွေကိုအပြောင်းလဲလုပ်ဖို့အတွက်လပေါင်း40အချိန်ပေးထားပါတယ်။အခုလိုမျိုးဓာတ်အသွင်းကြိုးကိုတက်သမတ်ထဲတက်မှတ်လိုက်တဲ့အတွက် electronic အမိုက်တွေအများကြီးတက်တာသွားလိမ့်မယ်လို့ EU ဈေးကွက်ဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်
။ these new rules will save more than 1000 tons of electronic waste per year. Could you imagine?
ဒီဥပဒေက electronic အမိုက်တစ်နှစ်ကိုတန်ချိန်တစ်ထောင်ကျော်ရော့သွားစေမှာဖြစ်ပါတယ်။စဉ်းစားကြည့်ပါဦးဗျာ။ဥပဒေတစ်ခုတည်းကနေပြီးဒီလောက်အမိုက်တွေနည်းအောင်လုပ်နိုင်မယ်ဆိုတာဘယ်လောက်ကောင်းလိုက်တယ်လဲ။ဒါတွေမကောက်ပါဘူး။ carbon dioxide တန်ခွေထုတ်လုပ်မှုကီလို200လောက်လည်းညော်နေသွားစေပါလိမ့်မယ်။ smartphone အလုံး10သန်းနဲ့ကုန်ကြမ်းတန်ချိန် 2600 နဲ့ညီမျှပါတယ်။တရှိအချိန်ရကုန်ကြမ်းတွေဘယ်လောက်လိုအပ်အရေးကြီးတယ်လဲဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။
2024ခုနှစ်မရောက်ခင် electronic ပစ္စည်းတွေအတွက် USB-C အမျိုးအစားဓာတ်အသွင်းချိုးကိုပဲတုံးရတော့မယ်လို့သတ်မှတ်ဖို့ EU နိုင်ငံတွေကြားသဘောတူလိုက်တဲ့အတွက်အဓိကတက်ရောက်မှာက Apple ကုမ္ပဏီဖြစ်ပါတယ်။ EU ကဥပဒေအသစ်ပြဋ္ဌာန်းဖို့လွန်ခဲ့တဲ့တစ်နှစ်လောက်ကစပြီးစ조사ခဲ့ခြင်းတွေက Apple ကုမ္ပဏီကစိုးရိမ်ကြောင်းထုတ်ဖော်ပြောခဲ့တာပါ။စမ်းသစ်တီထွင်မှုတွေကိုကန့်တတ်လိုက်သလိုဖြစ်သွားမှာဖြစ်ပြီးတော့သူတို့ပစ္စည်းသုံးဆွဲသူတွေလည်းထိခိုက်လိမ့်မယ်လို့ Apple ကုမ္ပဏီကပြောခဲ့တာပါ။iPhone, MacBook စတဲ့ Apple ထုတ်ပစ္စည်းတွေကိုတုံးနေတဲ့ Spain နိုင်ငံမှာနေတဲ့ DJ ဆူဆူကတော့ EU ရဲ့လုံဆောင်ချက်တွေကိုကြိုဆိုပါတယ်
။ခုက I'm using a lot of different equipments for my music DJ setup and also a little producing လုပ်နေရှင်နဲ့ I'm using USB-C direct input.
ဂီတာဖတ်တီးဖို့ DJ ဆက်ပစ္စည်းတွေ၊ဂီတာဖတ်တီးမှုနဲ့ဆိုင်တဲ့ပစ္စည်းတွေကိုချိတ်ဆက်ဖို့ USB-C ကြိုးကိုတုံးနေရပါတယ်။ MacBook ကိုလည်း USB-C ကြိုးနဲ့ဆက်ထားရပါတယ်။ iPhone ကြတော့ Lightning ကြိုးဖြစ်နေတော့တိတ်တိတ်ပဲရှိပါဦး။
USB-C ပဲတုံးတာ။ So of course like iPhone ကပါ Lightning port တုံးတာ it doesn't make sense because also for
iPad ကြတဲ့တော့လည်း USB-C အပေါက်ဖြစ်နေပြန်ပါတယ်။
Apple ထုတ်ပစ္စည်းတွေပါကိုဓာတ်အသွင်းနဲ့အပေါက်ကတမျိုးစီဖြစ်နေတာအတိတ်ပဲမရှိလာပါဘူးတက်နိုင်ရင်ပစ္စည်းတွေနည်းနိုင်ပြားနည်းနည်းပဲကျွန်တော်ထားကြည့်ပါတယ်အားလုံးတမျိုးတည်းဖြစ်အောင်လုပ်ရတာကျွန်တော်တော့ကြိုက်ပါတယ်ကမ္ဘာပတ်ဝန်းကျင်ကိုထိမ့်သိမ်းရလဲရောက်ပါတယ်ဒီဥပဒေကတိတ်အရေးကြီးတဲ့ဥပဒေဖြစ်ပြီးတကမ္ဘာလုံးကလေးစားလိုက်တာကြာပါပါ
ဓာတ်အသွင်းကြိုးတွေ USB-C အမျိုးအစားတစ်ခုတည်းဖြစ်စေရမယ်ဆိုတဲ့သတ်မှတ်ချက်ကိုတရားဝင်ပြဋ္ဌာန်းပြီးသွားရင် Apple ကုမ္ပဏီအနေနဲ့မဖြစ်မနေလိုက်နိုင်ရတော့မှာပါ
All the category of products falling under this scope including yes Apple iPhones in 2 years
သတ်မှတ်လိုက်တဲ့ပစ္စည်းတွေမှာ Apple iPhone တွေလည်းပါပါတယ်နောက်နှစ်နှစ်ကြာရင် Apple ကဂရုပဇီကွက်မှာသူတို့ပစ္စည်းတွေကိုရောင်းချင်တယ်ဆိုရင် EU ရဲ့ဥပဒေတွေတိုင်လိုက်နာပါမယ်ဈေးကွက်တင်တဲ့ပစ္စည်းတွေအားလုံးဓာတ်အသွင်းပို့ USB Type C ချာဂျာကိုပဲသုံးရတော့မှာဖြစ်ပါတယ်။ဒါကအားလုံးလိုက်နိုင်ရမယ့်ဥပဒေဖြစ်ပါတယ
်။ Electronic အမှိုက်တွေနဲ့သွားပြီးတော့ EU ရေးရှိတည်တံ့မှုနဲ့သုံးဆွဲသူတွေအတွက်အလွယ်တကူဖြစ်စေမယ့်အပြောင်းလဲမှု EU ဈေးကွက်ထဲဝင်ကျင်သူတိုင်းလိုက်နိုင်ရမှာဖြစ်တယ်လို့ EU တာဝန်ရှိသူတွေကပြောနေတာပါ
။ Now it's mandatory if any companies is willing to benefit
လူလတ်ကဘာကြီးပါအခြေဆုံး digital ဈေးကွက်ကြီးဖြစ်တဲ့ EU ဈေးကွက်ထဲဝင်မယ်ဆိုရင်ဘယ်ကုမ္ပဏီမှစူလိုက်နာဖို့လိုအပ်ပါတယ် EU ကလူတိုင်းကိုကျူးဆိုပါတယ်ဒါပေမဲ့လည်း EU ရဲ့ဥပဒေတွေကိုတော့လိုက်နာကျင့်သုံးဖို့လိုပါတယ်ကျွန်တော်တို့သူတို့အတွက်အချိန်နှစ်ပေးထားပါတယ်လိုအပ်တာထက်တောင်မှအချိန်တွေရပါတယ
်ဥရောပမှာမတုံးတော့တဲ့ဓာတ်အသွင်းကြိုးခြားကြရွှင့်ပစ်နေတာတစ်နှစ်ကို metric တန်ချိန်1000ကျော်ရှိတယ်လို့ EU ကခန့်မှန်းထားပါတယ်ဒါကြောင့်ဓာတ်အသွင်းကြိုးအမျိုးအစားတစ်မျိုးတည်းဖြစ်အောင်တတ်မှတ်နိုင်ဖို့အတွက်ကိုလာအတွင်းမှာညှိနှိုင်းသဘောတူရရှိခဲ့တာပါဒီသဘောတူညီမှုကို2022ခုနှစ်အခုနှစ်မကုန်ခင်နောက်ဆုံးအတည်ပြုမယ်လို့ခန့်မှန်းရပါတယ်ဓာတ်အသွင်းကြိုးတွေကိုတသမတ်ထဲတတ်မှတ်ပြီးရင်တော့ကြိုးမဲ့ဓာတ်အသွင်းစနစ်တွေကိုလည်းတသမတ်ထဲဖြစ်အောင်လှုပ်ကောင်းလုပ်နိုင်ပါတယ်ရှင်ကျွန်မဆွေးနွေးပါမှာ
မဆွမြမရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်အခုကတော့ကဘာတလွားထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီမအေးသနာကျော်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေကမ္ဘာရေချင်းမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါကမ္ဘာမှာနာမည်အကြီးဆုံးတောင်ကိုရီးယား K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာသူရဲ့တေးတက်ပြားတစ်ကိုအမေရိကန်ပြည်အောင်စုရှေ့ချန်နယူးယောက်မြို့နဲ့အမေရိကန်အနောက်ချန် Los Angeles မြို့တို့မှာယာယီအယောင်ဆိုင်တွေနဲ့စပြီးတော့ရောင်းချဖြန့်ချိလိုက်ပါတယ်မျိုးရုံမျိုးကဆိုင်အတွက်ပဲတည်တံ့ထုတ်လုပ်ရောင်းချတဲ့ပစ္စည်းအမတ်တရားပစ္စည်းတွေဝယ်ယူလို့ရဖို့အတွက် BTS ကတည်းကတောက်ချနေဇွန်လ10ရက်နေ့မနေ့9နာရီတည်းကလာပြီးတော့တန်းချီဆောင်နေခဲ့ကြတယ်။
Obviously because it was BTS and because like they hardly do anything here in New York.
မျိုးရုံမှာလုပ်တာအရင်ရှာပါတယ်။သူတို့အမြဲအဲလီမှာပဲလုပ်တာအခုတော့မျိုးရုံမှာလုပ်လို့လာပြည့်အောင်လာရင်လို့သူတို့ပြိတ်သက်ဖြစ်တဲ့ Adriana ကပြောပါတယ်။ဒန်နီယယ်ကတော့ Texas ကသူ့ညီမလေးကသူ့ကို BTS ပစ္စည်းတွေတောင်းဝယ်ပေးဖို့ပူဇော်လို့လာတာဖြစ်ပါ
တယ်။တ
ခါတလေတန်းစီဖို့အတွက်လက်မှတ်ယူရပါတယ်။သူကဒီမှာလာတန်းစီကြည့်ပြီးညီမလေးအတွက်တစ်ခုခုဝယ်ပေးမယ်လို့သူကပြောပါတယ်။ T-shirt တွေကတစ်ထည်ကို American Dollar 55 Dollar ခေါင်းဆောင်အနွေးတွေကတော့တစ်ထည် Dollar 120ကျပါတယ်။ပိုစတာကတစ်ချက်ဒေါ်လာ18ဒေါ်လာဖြစ်ပါတယ်။သူတို့ပစ္စည်းတွေရောင်းချတဲ့ HYP အမေရိကရဲ့ကုန်ပစ္စည်းလိုင်စင်နဲ့ပစ္စည်းပြန်ပြူရေးတာဝန်ခံဂျွန်လီကတော့ဒီဆိုင်လေးကပြည်သက်တည်တဲ့ BTS ရဲ့အချစ်ကိုပြသတာဖြစ်တယ်လို့ဆိုပါတယ်
။ The purpose of pop-up shop is to reconnect with the fans, the greatest fans in the world, to celebrate the new album.Say thank you really.
ဒီနေရာလေးက BTS သူ့ရဲ့ပရိသတ်နဲ့ပြန်ပြီးတော့အဆက်အသွယ်ပြုတဲ့နေရာမှာကမ္ဘာပေါ်မှာဒီ BTS ပရိသတ်တွေကချစ်စရာအကောင်းဆုံးပါအခုတေးသက်ပြားတဲ့ထွက်ချိန်မှာဒီပရိသတ်တွေကိုသူတို့ကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့သူတို့ရဲ့ပစ္စည်းအမှတ်တရလေးတွေကိုတမင်တကာရောင်းချပေးရပါလို့ဆိုပါတယ်BTS ဖွဲ့က proof တက်တယ်ဆိုတဲ့ဒေတာပြတစ်ကိုဇွန်လ10ရက်နေ့မှာထုတ်လိုက်ပြီးတော့ဒီလကလည်းသူတို့အဖွဲ့ဆပြီးတော့ပြည်သက်ရှင်းမှထွက်လာခဲ့တဲ့6နှစ်မြောက်လည်းဖြစ်ပါတယ်ဒေတာပြတစ်ရဲ့ခေါင်းစည်းတစ်ချင်း Yet to come the most beautiful moment လာဖို့ရှိတဲ့အလှပဆုံးအချိန်ဆိုတဲ့တစ်ချင်းက
YouTube စာမျက်နှာမှာမွန်လွဲ့တနားရီမှာ စပြီးတော့တင်လိုက်ခရေကချက်ချင်း Now တနားရီခွဲအတွင်းမွန်လွဲ့တနားရီခွဲအချိန်မှာတော့ကမ္ဘာစင်စင်ချိုးပြီးတော့ကြီးစုသူပေါင်း9တန်းကျော်သွားပါတယ်။ 3 နာရီအကြာမှာကြီးစုသူစုစုပေါင်း 14 တန်းရှိသွားခဲ့တာပါ။အဖွဲ့ဝင် 9 ဦးပါတဲ့ BTS ဖွဲ့က American Guitar ဆုချီးမြင်ပွဲမှာ နှစ်တစ်နှစ်အတွင်းအကောင်းဆုံးအနုပညာရှင်ဆုရရှိတဲ့ပထမဆုံးအာရှအဖွဲ့လည်းဖြစ်ပါတယ်။ ပြီးခဲ့တဲ့တစ်ပတ်ကလည်းသူတို့ American သမ္မတ Joe Biden နဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပြီးတော့ American ပြည်သူစုမှာအာရှအနယ်ဘွားတွေကိုပြစ်မှတ်ထားကျူးလွန်တဲ့ပြစ်မှုတွေတားဆီးရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ BTS ဖွဲ့က ဇွန်လ 13 ရက်နေ့ 2023 ခုနှစ်မှာစပြီးပြိတ်တဲ့ရှေ့မှောင်ထွက်လာပြီးခဲ့တဲ့ကတကွာလုံးကို K-pop guitar အရှိန်ဟုန်နဲ့ပြန့်နှံ့စေသလိုလူငယ်တွေကိုစွမ်းရည်မြင့်တင်ပေးတဲ့တချင်းစာသားတွေလူမှုကွန်ရက်ကြိုးပမ်းမှုတွေနဲ့ပို့ပြီးတော့အရှိန်ကောင်းနေတာဖြစ်ပါတယ်။
Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီ တက်တော်ရောင်းတွင်တော့အစီအစဉ်ကို radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။တောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်စီစဉ်တွေသတင်းတွေသတင်းဆောင်မတွေ radio နဲ့ရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးတောတာရှင်တို့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။တောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email address က bami@voanews.com ဖြစ်ပါတယ်။တောတာရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA
မြန်မာပိုင်းစီစဉ်ကအစဉ်အမြဲချူဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုကြောကတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်စစ်မျက်နှာအသစ်တွေပေါ်လာပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကြမ်းတက်တစ်ခုကိုရင်ဆိုင်နေရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထွေထွေညီလာခံကိုဗီဒီယိုကနေစတင်ပြောကြားရမှာထပ်သွင်းပြောကြားခဲ့ပါတယ်။ ဟိုအရင်ဆက်စုနေပေါင်းများစွာကတည်းက နေဇက်ပြည်နယ်တွေမှာ ပဋိပက္ခ ဖြစ်ပွားနေရက နေ့ကစတဲ့ ပဋိပက္ခကြောင့် အရင်က ငြိမ်းချမ်းနေခဲ့တဲ့ နေရာတွေမှာပါ စစ်ပွဲတွေဖြစ်နေလို့ နိုလင်းဟီဇာက ပြောဆိုခဲ့ပါတယ်။ ဘင်္ဂလားဒေ့ရှ် နေဇက် ဥတုပလောင် ရိုဟင်ဂျာ စခန်းမှာ 2022 ခုနှစ် စက်တင်ဘာလကတနက်နဲ့ပြစ်သက်ခံရလို့ သေဆုံးသွားတဲ့ ရိုဟင်ဂျာ ပရိုက်တရာ ကောင်းဆောင် Mohib Hula ko tapya mune patte lo anezon Rohingya 29 u ko Bangladesh dhaisa phwa ka tya swet su lite lo asua shin ni ka pyo su ke ba de Mohib Hula ko tat twa du ha asa apwe lo kho de Arkan Rohingya kedin yi tat phwa ka phwa win ni phit de lo bi da su win ni ka lo su swet tha ba de tai pwe de pyin tan ni de Ukraine shi bet ka Severo Donetsk ma Russia tat phwa de ka myo ye ale bai ko u ti tai khai ni bi ရန်နဲ့ချီတဲ့အရာသားနဲ့ယူကရိန်းစစ်သားတွေခေါ်အောင်နေတဲ့ဓာတုပစ္စည်းထုတ်လုပ်တဲ့ဆက်ယုံကိုလက်နက်ချီတွေနဲ့အပြင်းထန်တိုက်ခတ်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားတပ်တွေကမြို့ရဲ့ 900,000
ကျွန်တော်တို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။တောတာရှင်တို့နေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email address က bami@voanews.com ဖြစ်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမ Thank you type ပါ။
This program has come to you from the Voice of America, Washington.